အစ္စရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းတွေကအစ္စရေးနယ်မြေအတွင်းကိုနေဆက်ဖျက်ချော်ပြီးတော့ရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်ပြန်လည်ပြုလုပ်တဲ့အခုတိုက်ခိုက်မှုအတွင်းမှာဟာမတ်စစ်သွေးကြောင့်တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။အစ္စရေးပိုင်နယ်မြေအတွင်းကိုရော့ကက်ဒုံးပျံနေနဲ့တိုက်ခိုက်ဖို့ပြင်ဆင်နေတဲ့စစ်သွေးကြွားတွေကိုချိန်ရွယ်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးကြီးတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောပါရယ်။ပါလက်စတိုင်းစစ်သွေးကြွားတွေကအစ္စရေးနိုင်ငံတောင်ပိုင်းကိုတောက်ကြနေတဲ့စနေနေ့တွေမှာရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြပါရယ်။ရော့ကက်ဒုံးကျည်တစ်ခုဟာစာဒါရော့ခ်မြို့မှာရှိတဲ့စက်ယုံတယုံကိုထိမှန်ခဲ့ပြီးတော့အဲ့ဒီစက်ယုံမီးလောင်ကျွမ်းသွားခဲ့တယ်လို့ဆိုပါရယ်။ဇွန်လဆိုင်ပိုင်းတုန်းကစပြီးတော့ဂါဇာကမ်းမြောင်ဒေသမှာနေထိုင်တဲ့ပါလက်စတိုင်းစစ်သွေးကြွားတွေဟာအစ္စရေးနိုင်ငံအတွင်းကိုရော့ကက်ဒုံးကျည်အလုံးပေါင်း60ကျော်ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဇွန်လ7ရက်နေ့ကဂါဇာမြစ်ရဲ့အနောက်ဖက်ခြမ်းမှာအစ္စရေးနိုင်ငံသား10ကျော်တက်လူငယ်တချို့ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အစ္စရေးနဲ့ပါလက်စတိုင်းကြားမှာအခြေအနေတွေတင်းမာလာခဲ့တာပါ။အဲ့ဒီလူငယ်တွေကိုဟာမတ်စ်အဖွဲ့ကပြန်ပြီးဆွဲသွားတာဖြစ်တယ်လို့အစ္စရေးကစွပ်စွဲထားပါတယ်။